နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးရဲ့အမှုအပြစ်ရှိမရှိမနက်ဖြန်စက်တင်ဘာလ3ရက်နေ့မှာတရားရုံးကချမှတ်မဲ့စီရင်ချက်ကတော့မြန်မာနိုင်ငံရဲ့တရားရေးစီရင်မှုနဲ့မီဒီယာလွတ်လပ်ခွင့်ဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုနောက်သတင်းသမားတွေပြည်သူအစိုးရလက်ထက်ရင်ဆိုင်နေရတဲ့ပကတိအခြေအနေမှန်တွေကိုမီးမောင်းထိုးပြမဲ့အနေအထားဖြစ်တယ်လို့သတင်းသမားတွေနဲ့လွတ်လပ်ခွင့်လှုပ်ရှားသူတွေကထောက်ပြပြောဆိုလိုက်ကြပါတယ်။ဖမ်းဆီးခံသတင်းသမားတွေလွတ်မြောက်ရေးအပါအဝင်ပြည်သူတွေသတင်းတိရှိခွေရရေတောင်းဆိုဆန္ဒထုတ်ဖော်ခဲ့ကြတဲ့ပြည်သူ့ရဲ့အတန်ကိုပြည်သူအစိုးရဘက်ကအလေးထားစဉ်းစားဖို့မျှော်လင့်တယ်လို့လည်းဆိုပါတယ်အသေးစိတ်စူးစီးတင်ပြထားတာနားဆင်ပါရှင်။နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ခံထားရတဲ့ရိုက်တာသတင်းတော်တို့ရဲ့အမှုအပြစ်ရှိမရှိမနေ့ဖြန်စက်တင်ဘာလ3ရက်နေ့မှာစီရင်ချက်ချတော့မှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့စီရင်ချက်ချမဲ့တရားသူကြီးနေပကောင်းဖြစ်လို့ဆိုတဲ့အကြောင်းပြချက်နဲ့သူတို့တို့အုပ်ကိုစီရင်ချက်ချမဲ့ရက်ရွှေ့ဆိုင်ခဲ့ကြတာပါ။ဒီမိုကရေစီပေါ်ဆောင်တည်တဲ့အယက်သားဆိုရလက်ထက်တရားစီရင်အခြေအနေသတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းသမားတွေရေးဆိုင်ရတဲ့စိတ်ခေါ်မှုအခက်အခဲတွေကိုထင်ဟပ်ပြသမဲ့ဒီသတင်းတော်တို့ရဲ့အမှုစီရင်ချက်ကိုနိုင်ငံတကာကပါစောင့်ကြည့်နေကြတဲ့အချိန်မှာတော့ဒေါက်ဆာစုကြည်နဲ့ NLD အစိုးရအနေနဲ့အမှန်တရားဘက်ကိုရက်တီစေချင်ပါတယ်လို့သတင်းသမားကာကွယ်စောင့်ရှောက်သူများအဖွဲ့ PCMJ ကကိုတာလွန်ဇောက်ထက်ကပြောပါတယ
်စစ်တပ်နဲ့ရင်းသားစီလုပ်နေတဲ့ကိုဒီမိုကရေစီအားလုံးနဲ့ကိုသတင်းသမားတွေကိုသတိခံပါဘူးနော်အဲ့တော့သတိခံလို့ဆိုရင်လည်းဒါသူ့ရဲ့သမိုင်းဖြစ်တော့မှာပေါ့နော်အဲ့တော့ဒီလူဒီချက်တွေကအစိုးရလက်ထက်မှာပုံမှန်ကသတင်းမီဒီယာကမှညစ်တပ်ကကျူးလွန်နေကျူးလွန်ပေါ်ထုတ်နေတဲ့အဲ့တော့လူဝချက်ဥပဒေနဲ့ထောင်ချလိုက်တဲ့ဆိုသမိုင်းကအလဲရဖြစ်တော့မှာပေါ့နော်အဲ့တော့တော်တော်များများကလည်းလူဝင်းမျိုးရေးဖြစ်ချင်ဒီလိုကိုကောင်းတာအဲ့တော့သူတို့ဒီဟာတွေကဖြည့်စင်းစားဖို့တည်းဒီလေသတင်းသမားတွေဒီလိုပုံစံမျိုးပဲဖမ်းနေမှာအဲ့တော့ဖမ်းနေတဲ့အတွက်ကြောင့်ဘယ်လိုလဲကျွန်တော်ကအဲ့ဒီဟာကိုတွန်းလှန်ဖို့တက်စနစ်ကိုတွန်းလှန်ဖို့ကျွန်တော်ကအရင်မမုံဖတ်လာတာနော်အဲ့တော့ဒါအစိုးရအတွက်လည်းမကောင်းတာပေါ့နော်အဲ့တော့စစ်တပ်အတွက်လည်းမကောင်းတာပေါ့
ရိုက်တာသတင်းတော်လူခဲ့တဲ့ဦးသတင်းရယူမှုနဲ့ဖမ်းဆီးထောင်ချတရားဆွဲဆိုခံရတဲ့အနေအထားကတော့ NLD အစိုးရလက်ထက်သတင်းသမားတွေရင်ဆိုင်ကြရတဲ့စိတ်ခေါ်မှုအခက်အခဲအတည်ရများလွန်းလာတာကိုထောက်ပြနေတာဖြစ်တယ်လို့ ACDD Democracy ဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားမှုဆောင်ရွက်မှုကော်မတီကဘတ်သေးစာရှုလက်ရည်ကလည်းပြောပါတယ
်ဒီချက်ကဘာကိုတပြလဲဆိုတော့အရှိကိုသွားဖို့စူးစမ်းနေကြတဲ့လူငယ်တွေပေါ့နော်ဒီမိုကရေစီပို့ပြီးတော့ရင့်တန်လာဖို့ပို့ပြီးတော့အောင်မြင်လာဖို့သွားနေကြတဲ့အချိန်မှာကျမတို့ရဲ့လှုပ်ရှားမှုတွေကိုနောက်ပြန်ဆွဲနေတဲ့ဥပဒေကြီးပေါ့အဲ့ဥပဒေကပြင်ဆင်ဖို့လိုနေတဲ့ဆိုတော့မြင်တာထင်တာဖြစ်နေတယ်ဒါဒီ case ကိုကျွန်တော်တို့ဒါကဒီ journalist တွေဖန်ခံရတဲ့ဆိုတဲ့ case ရမှာအဓိကအထည်နာတာက journalist တွေကိုယ်တိုင်ပေါ့နော်သူတို့မိသားစုတွေဖြစ်တယ်။နောက်သတင်းမီဒီယာလောကသားတွေအတွက်ပါအဲစိုးရင်ပွဲရတစ်ခုဖြစ်လာနေဆိုတော့ပုံမှန်မြင်တာလားဆိုရင်ဒါအပြင်သူတို့မျိုးကိုဖန်ဆီးလိုက်ခြင်းဒီသတင်းမီဒီယာလောကတွေအတွက်တင်မှာမကောင်းဆိုတော့ပြည်သူတွေအတွက်အဓိကကျွန်တော်တို့တက်ကြွလို့ရှားသူလူငယ်တွေနောက်အရက်ဖက်အဖွဲ့စီလူငယ်တွေအတွက်ပါစီကိုင်းမှုဖြစ်စေတယ်ဒီလူငယ်တွေအတွက်ပါစိုးရင်မှုတွေတိုးလာစေတယ်ဆိုတာမျိုး case ပေါ်မှာဆုံးဖြတ်ချက်ကြီးတာတော့နိုင်ငံရဲ့image ပေါ့နိုင်ငံရဲ့ပုံရိပ်ကိုပါကဘာတဝမ်းမှာလက်ညှိုးထိုးစရာဖြစ်လာနိုင်တယ်အကယ်၍ဆုံးဖြတ်ချက်မှားသွားခဲ့ပြီဖြစ်တော့ဒါမှမဟုတ်တရားမမျှတစွာဆုံးဖြတ်ချက်တွေဖြစ်စီပေါ့လက်ရှိမြန်မာနိုင်ငံတုံ့တွေ့နေရတဲ့ pressure ဖြားတွေကပိုဆိုးလာဖို့ပဲရှိတယ်လို့မြင်ပါ
တယ်ပြည်ပြန်စီရင်ချက်ချပဲတရားခွေကိုတော့သတင်းသမားတွေနဲ့လွတ်လပ်ခွင့်လှုပ်ရှားသူတွေဒီမိုကရေစီအားစုတွေတွားရောက်ဝင်ရကြမှာဖြစ်ပါတယ်တရားသူကြီးအနေနဲ့လွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့ဆုံးဖြတ်ချက်ကိုစီဂျင်တုံတရားပြေဝစွာနဲ့ချမှတ်ပေးဖို့ပြောလေကြောင်းလဲသတင်းသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကပြောပါတယ
်ကျွန်တော်တို့ဒီမိုကရေစီနိုင်ငံကိုတွားဖို့အတွက်ဆိုရင်မြန်မာနိုင်ငံအတွင်းမှာရှိနေ institution တွေအကုန်လုံးကဒီမိုကရက်တစ်စနစ်နဲ့ကိုက်ညီတဲ့ပြုပြင်ပြောင်းလဲမှုတွေလိုအပ်နေတယ်ဆိုတာကိုလည်းကျွန်တော်ကမြင်သာစေတဲ့ case ဖြစ်တယ်ဘာလို့လဲဆိုတော့တရားဥပဒေစိုးမိုးမှုဆိုတာလည်းတကယ်ကိုတရားဥပဒေဆိုတာဒီမိုကရေစီမှာမတိုင်းတရက်လို့လွတ်လပ်စွာနဲ့ယက်တီတဲ့နဲ့အမိကိုကင်းစွာယက်တီတဲ့နဲ့တရားဥပဒေဘယ်လောက်ထိအမိကိုကင်းနိုင်မလဲဘယ်လောက်ထိလွတ်လပ်နိုင်မလဲဆိုတော့မြင်သာထင်သာဖြစ်စီမယ်လို့လည်းညွှန်လင်းနေပေါ့နော်ဆိုတော့ကျွန်တော်တို့ဒါကိုစောင့်ကြည့်လို့ရပါတယ်ဟုတ်
ဘတ်သေးစာရှိုးလည်ရပါရှင်။မတိစက်တင်ဘာလတရက်တွေတို့ကလည်းရန်ကုန်မြို့မှာသတင်းမီဒီယာသမားတွေနဲ့ဒီမိုကရေစီအားစုတွေစုဝေးပြီးတော့ရိုက်တာသတင်းသမားတို့ဦးအမြဲဆုံးလွတ်မြောက်ရေးအပါအဝင်ပြည်သူတွေသတင်းမှန်သိရှိခွင့်ရရေးတဲ့သတင်းသမားတွေလွတ်လွတ်လပ်လပ်သတင်းရယူရေးသားတင်ပြခွင့်ရရေးအတွက်လမ်းမတွေပေါ်မှာထွက်ပြီးတော့ကြီးကျယ်စွာခြိတက်လှည့်လည်ဆန္ဒပြတောက်ဆိုခဲ့ကြပါတယ်။သက်ဆိုင်တဲ့အစိုးရတာဝန်ရှိသူတွေတရားရေးမှန်တိုင်းနဲ့ပြည်ထရေးတာဝန်ရှိသူတွေအနေနဲ့အလေးနဲ့စဉ်းစားကြဖို့ပြောလိမ့်တယ်လို့လည်းဦးဆောင်ဆန္ဒပြခဲ့ကြသူတွေကပြောပါတယ်။နိုင်ငံတော်လျှို့ဝှက်ချက် ပြအုပ်ဝေတဲ့တရားစွဲခံထားရတဲ့ရိုက်တာသတင်းဌာနကသတင်းတောက်တွေဖြစ်တဲ့ကိုတဦးမောင်ခေါ်ကိုဝါလုံးကိုကျော်စိုးခေါ်ကိုမိုးအောင်တို့တို့ဟာပြီးခဲ့တဲ့2019ခုနှစ်ဒီဇင်ဘာလ17ရက်နေ့ကြတော့ကရဲတပ်ဖွဲ့ဝင်တွေဘက်ကချိန်ဆလို့တွားရောက်တွေ့ဆုံခဲ့ပြီးသူတို့ကိုရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီအခစားတွေလက်ဝဲတွေ့ရှိတဲ့ဆိုပြီးရန်ကုန်မြို့ထောက်ကျက်တဲ့ပြည်ရဲစခန်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။သူတို့ကိုအကြိမ်ကြိမ်တရားရုံးထုတ်စစ်ဆေးခဲ့ပြီးတဲ့နောက်မှာတော့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဆွဲချက်တင်ဖို့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကဆုတ်ဖြတ်ချက်ချခဲ့တာပါ။ဗဒက်ပြန်စက်တင်ဘာလ3ရက်နေ့မှာတော့ရိုက်တာသတင်းတောက်တူကိုအပြစ်ရှိမရှိတရားရုံးကအပုစီချက်ချပါဖြစ်ပြီးသူတို့ကိုဆွဲချက်တင်ထားတဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေအရအပြေဆုံးထောက်တဲ့14နှစ်အထိတရားရုံးကဆုတ်ဖြတ်ချက်ချနိုင်ပါတယ်ရှင်။